Tamara Uwe Mien, Dr. Aung San Suu Kyi ne Dr. Myo Aung no apo sit kaung si ga ya sat tat ji pou ma 905 kha khwe ne amu de dwe de tya swae tha de a mya pi tu ti ngain e chan mu pya pya aung lou so lou saung mu go shit tadin ba ya ja yin no swae che tin tin ma tin tin song phya bo shi ba de mnei ga ni ma kaung lo cha na pwe ma tat nai ne Dr. Aung San Suu Kyi ti ni ro ni pi do ti tan tya yau ma lou de sit se cha na pwe go la yak cha na ba de di a chang yang kaung ga la de tadin go ro a lein ma ga pyo pya cha ba de shin
NLD အစိုးရရဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကတဘာဝဘေးအန္တရာယ်ဆိုင်ရာဥပဒေပုံမှ25အမှုနဲ့သမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့အမှုတွေတွေဆွဲဆိုထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြလှုပ်ဆော်လှုပ်ဆောင်မှုရာဇသက်ကြီးပုံမှ905ခါခွေအမှုတွေကိုဒီနေ့
စက်တင်ဘာ15ရက်နေ့မှာနေပြည်တော်တည်တံတရားရုံးမှာစစ်ဆေးပါတယ်ရာဇသက်ကြီးပုံမှ905ခါခွေအမှုကိုဆွဲချက်တင်သစ်မတဲ့ရှေ့သတင်းပတ်ကြရင်တရားရုံးကဆုံးဖြတ်မှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ရဲ့ရှေ့နေအဖွဲ့ခေါင်းဆောင်တရားလွှတ်တော်ရှေ့နေကြီးဦးခင်မောင်စောကဗီအိုကိုပြောပါတယ်ဟုတ်ကဲ့ဟုတ်ကဲ့ဒီနေ့အမှုပြချလေသူတို့300လုံးကိုဆွဲထားတယ်905ခါခွေနဲ့တပ်တင်ဆွဲချက်တင် ချင်းကြလည်းနောက်တော့သူကဦးမြင့်ညာလေးဘူးဆိုရင်ကဘာဝဘေး25ဦးပေါ့သူအဲ့အရာမှာတော့ချင်းကြလာကအရာသားသက်တွေနှစ်ယောက်ဖြစ်တယ်သူတို့မလာပါဘူးအဲ့တော့တရားတည်ကြီးကရုံးရှိမှရောက်ကြည့်ရင်ရေကိုကအိုင်ဦးပေါ့ဗျာရေမူတာရေကိုစမလာလို့နေပါလေကျောင်းနှစ်ခုစလုံးကအိုင်ဦးကလည်းနောက်ဆုံးကျမှစစ်ထားတဘာဝကြလဲဆိုပြီးတော့ညီလိုက်ပါလေဆက်ကြမလို့အဲ့ဒီအခုမရှိဖြစ်ပါနဲ့ဟိုက27ရက်လေးပြင်ချိန်လိုက်ပါ
ဒေါက်ဆန်းစုကြည်ရဲ့အမှုတွေစစ်ဆေးဖို့တီးတက်လှုပ်ထားတဲ့နေပြည်တော်ကတရားရုံးမှာအမှုစစ်ဆေးမှုတွေကိုကိုဗစ်ကပ်ရောဂါကြောင့်နှစ်လကြာရန်နာထားခဲ့ပြီးမနေ့ကစက်တင်ဘာ23ရက်နေ့ကမှပြန်လည်စစ်ဆေးနေတာဖြစ်ပါတယ်။မနေ့တုန်းကတော့ဒေါက်ဆန်းစုကြည်ဟာမူးဝေနေတာကြောင့်ကြားနာပွဲမတက်နိုင်ပဲပြန်သွားခဲ့ရပါတယ်။ဒီကနေ့နေကောင်းမှုရပါမယ်။အားနည်းနေပုံရတယ်လို့ရှေ့နေကြီးဦးခင်မောင်စောကပြောပါတယ်
။ဒီနေ့တော့ထူးထူးကောင်းရှိပါအမေကလည်းငငယ်မူးနေသေးတယ်လို့ပြောတယ်ဗျာ။ဒါပေမဲ့စကားပြောနိုင်တယ်၊ကြာကြာလက်ဆုံးနေနိုင်တယ်၊အဲဒါတည်းခွင့်လို့လည်းသူပုံဝင်ကြည့်တော့ထိုင်နေပါလေ။ဟောသူ့ကိုမင်းရဆရာဝန်ကဗီးကြည့်တယ်လို့ပြောပါလေ။အဲကျန်တဲ့ကျမရရတော့ဟိုမှာမဖြစ်ပါဘူး
။မန္တလေးတိုင်းဒေသကြီးနဲ့ရန်ကုန်တိုင်းဒေသကြီးတို့ကတိုင်းတရားရုံးတွေမှာဒေါက်အောင်ဆန်းစုကြည်အပေါ်အာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့ဆွဲဆိုထားတဲ့အမှု9မှုအတွက်သူ့ကိုယ်စားခုခံခြေပါနိုင်ဖို့ရှေ့နေတွေကိုကိုယ်စားလှယ်လွှဲစာတွေပေးခဲ့တယ်လို့ဦးခင်မောင်စောကပြောပါရယ်။ထပ်တိုးအမှုတွေအတွက်ရင်ဆိုင်ဖို့ပြင်ဆင်ရမှာဖြစ်တာမို့ရုံးချင်းမှာတွဲဆောင်ခွင့်အပြင်ရုံးချင်းပြင်ပမှာပါရှေ့နေတွေနဲ့တီးခြားတွဲဆောင်ဆွေးနွေးနိုင်ဖို့ဒေါက်အောင်ဆန်းစုကြည်ကတောင်းဆိုနေပါရယ်။
ဟိုအကြောင်းကားကြီးရနော်ဆွေးရအမှုတွေမှာလည်းအဖြစ်တွေပါလေနော်ဒီရဲ့ဒီဟိုဆွဆွခံရလိမ့်မယ်အဲ့တော့ဒေါက်ဆန်းကြီးကလည်းပြောတယ်ကျွန်တော်တို့ကလည်းဟိုရက်ခံတယ်တက်တာပါလို့အဲ့ဒီအမှုတွေအကုန်လုံးနဲ့ရှင်းနေတယ်ဒီတွေ့ဖို့သက်သက်တချင်းဟိုအရှိုးပြီးတော့ဖေးအရာမျိုးကိုကျွန်တော်ရှောက်ဖို့ဟိုအဆူပါလေနော်ဟုတ်ကဲ့ဒီရှိပါလေ
ဒေါက်အောင်ဆန်းစုကြည်ဟာပို့ကုံတွင်းကုံဥပဒေပုံမှရှက်ဆက်သွယ်ရေးဥပဒေပုံမှ69ရာဇသက်ကြီးဥပဒေပုံမှ505ခခွေတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှ25နဲ့နှစ်မှုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှ31ခငယ်အာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှ55နဲ့5မှုစုစုပေါင်းအမှုပေါင်းဆက်တက်မှုနဲ့ရင်ဆိုင်နေရပါတယ်လာမယ့်စက်တင်ဘာ20ရက်နေ့21ရက်နေ့တွေမှာနေပြည်တော်ကကနအူးဆွဲဆိုထားတဲ့အမှုတွေကိုဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်နောက်ထပ်ထပ်တိုးဆွဲထားတဲ့အမှုတွေနဲ့ပတ်သက်လို့ကတော့ဘယ်နှစ်ရုံးတင်စစ်ဆေးမလဲဆိုတာမသိရသေးပါဘူးရှင်။